စကိုင်းတိုင်းပလဲမြို့နယ်ကမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီနေ့မှတနက်တည်းနဲ့ပစ်ခတ်ပြီးတော့ဝင်ရောက်ဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါရယ်အခုလိုတိုက်ခိုက်မှုကြောင့်ရုံးတွင်ထိခိုက်ပျက်စီးမှုတွေရှိခဲ့ပေမဲ့လူတွေဖမ်းဆီးခံရတာထိခိုက်ဒဏ်ရာရတာတွေတော့မရှိဘူးလို့လည်းဆိုပါရယ်ပလဲမြို့က NLD ရုံးတိုက်ခိုက်ခံရတာအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါရယ်နိုင်ငံတော်မှာစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလူထုလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်တွေဘက်ကအပြင်းထန်ဖိနှိပ်တာတွေဖမ်းဆီးတာတွေလုပ်နေချိန်မှာပဲလူထုလှုပ်ရှားမှုတွေအားကောင်းတဲ့သခိုင်းတိုင်းပလဲမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီနေ့မှဝင်ရောက်ဖျက်ဆီးခဲ့ပါတယ်။ချင်းပြည်နယ်ကံကောင်းမြို့နယ်ဘက်ကနေပြန်လာတဲ့စစ်ကောင်စီတပ်တွေကပလဲမြို့ NLD ရုံးကိုဝင်ရောက်ဖျက်ဆီးပြီးပစ်ခတ်တာတွေလုပ်သွားခဲ့တာဖြစ်တယ်လို့ပလဲမြို့ကတူက VOE ကိုပြောပါတယ
်။သူတို့ပလဲရုံးနဲ့ဝင်ပြီးကျုံတန်းနဲ့ပြစ်တယ်ပေါ့ဗျာပြီးတော့ယုံတကားမှာတက်ဆင်ထားတယ်မှန်ပြီပါရိုက်ခွဲတယ်ယုံအသွင်းထဲကပြစ်ပြီးအကုန်ဖြတ်ပြီးတယ်ပေါ့အဲ့ဒါတော့လောက်သွားတယ်ကျွန်တော်တို့ဒီနေ့ညနေပိုင်းကြမှာပေါ့နှစ်နာရီခွဲလောက်သာဗျာအဲ့နှစ်နာရီခွဲလောက်မှာသူစားပြီးဖြတ်ပြီးတာပေါ့သူချင်းဘက်ကနေကျန်းလာတဲ့ကားတွေပေါ့စစ်ကားတွေသူယုံရှိမှာရက်ပြီးတော့ဝန်းချက်ပြီးတော့လာပြစ်တာကတော့ကျွန်တော်တို့ယုံထဲမှာတော့အဲ့ဒီကွန်တုံးတော့တော့ရှိတယ်ဗျာ
စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အင်အားဘလောက်ပါဝင်လဲဆိုတာမသိရပေမဲ့စစ်ကားအစင်းကြီး22စင်းလောက်ရှိတယ်လို့ခမန်းကျောင်းမြို့ကန်တွေကပြောပါတယ်။အဲ့လိုတိုက်ခိုက်ဖျက်ဆီးတဲ့အချိန်မှာရုံးတွင်းမှာဘယ်သူမှမရှိတာကြောင့်ထိခိုက်ဒဏ်ရာဖမ်းဆီးခံရတာတွေမရှိပေမဲ့ရုံးတွင်းကပစ္စည်းတော်များများဖျက်ဆီးခံလိုက်ရတယ်လို့ဆိုပါမြို့ကန်ကဆိုပါတယ်။မှတ်မတော်ဘူးက
ွာဒီနေ့ကကျွန်တော်တို့ကဒီဟာကိုအမီနေကိုအမီနေဆိုရုံးမှာနေတဲ့အဖွဲ့တွေလည်းမရှိဘူး။ဒီတိုင်းကတော့ကျွန်တော်တို့ရုံးမှာနေရတော့တော့ပုံမှန်ရှိတယ်ဒီကဒီခဏဒီမျိုးမျိုးရတဲ့ရုံးကိုပိတ်ပစ်ထားတာကလူကမရှိဘူးကြာတာပေါ့အဲဘယ်တော့မှထိခိုက်ပြည့်စုံသွားတော့ဆိုအဖဲတဲကဒီဒုံးပစ်ကြီးပေါ့ကာတော့ဒုံးမှာသားတဲ့ဒီလူအတင်းထွက်လေသွားတယ်အိတ်ကင်းကြီးအကုန်လုံးရုံးကျင်မဲ့ထုံရိုက်ချူသွားတယ်အစာအုပ်စုကြီးလည်းအပင်ကျဲသွားတယ်အဲ့လိုမျိုးပေါ့ဒီခိုင်ကုန်ကြီးရိုက်ချူသွားတယ်သောသာပေါ်ဒီဟာမြေပြင်ကြီးလို့ဆိုတဲ့သောသာပေါ်ဒီအကုန်အရာကြီးမှုန်ပြသွားတယ်အကုန်ရောက်ရောက်ခဲသွားတယ်အဲ့လိုပဲ
အချိန်တည်းမှာပဲအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနိုင်ငံတော်ကမြို့တွေမှာဆက်လက်ဖြစ်ပွားနေပါတယ်အကူမဆိုရင်လည်းဗပဲတန်းမြို့နယ်အနော်ထာလမ်းမပေါ်နဲ့အကူမျိုးစစ်အရှိပိုင်းမြို့နယ်တွေမှာလူငယ်တွေရာနဲ့ချီပြီးတော့ပျောက်ကြားသပိတ်တွေဆင်နွှဲခဲ့ကြပြီးတော့ဖန်စီကချိုရှိတယ်လို့လည်းသိရပါတယ်။ဒါပြင်မန္တလေးမြို့မှာဆိုရင်လည်းသက်ဆိုင်ရာသပိတ်စစ်ကြောင်းလိုက်ချီတက်ဆန္ဒပြခဲ့ကြတယ်လို့ရောင်းတော်သပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ကတော့ခုအဓိကထွက်တာတော့ကျွန်တော်တို့ဒီညောင်စစ်ကြောင်းပေါ့။တန်ခါတမကစစ်ကြောင်းပေါ့။ဘာလတရဲ့ဒီကြောင်းသားလူငယ်ပို့တာနှစ်ခုတော့ပါပေါ့။ကျွန်တော်တို့တန်ခါများတာပေါ့။မန္တလေးမှာတော့ကိုဒီတပိတ်စစ်ကြောင်းတော့ကျွန်တော်တို့ကတော့ဟိုပေါ့ဒီတကတာတို့ချက်မြတ်တာဒီတပိတ်စစ်ကြောင်းတို့တပေါင်းစုတပိတ်တို့တန်မဝရီတပိတ်တို့ဖရာကြီးစစ်ကြောင်းတို့စိတ်မန်းစစ်ကြောင်းကျွန်တော်တို့တန်ခါတမကစစ်ကြောင်းတို့
ဒါပြင်မုံရွာဆလင်းကြီးလက်ပရောင်ကလေးမြင်းကြံပေါင်ဖရာသုံးစုတဝဲတရချောင်းစတဲ့မြို့နယ်တွေမှာလည်းဆရာနာရှင်ပြုတ်ကြရေးဆန္ဒပြလို့ရှောင်းမှုတွေရှိခဲ့ပါတယ်ဒီနေ့အဆိုရင်တစ်ချိန်ကတပါတီအာနာရှင်စနစ်ကိုတော်လှန်ခဲ့တာကြောင့်ကျိုးပေးကွတ်မြတ်ခံခဲ့ရတဲ့တက္ကသိုလ်ကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးကွယ်လွန်ခဲ့တဲ့45နှစ်ပြည့်အထိမ်းအမှတ်ဖြစ်တာကြောင့်နိုင်ငံတော်ကဆန္ဒပြတဲ့သူတွေကသူ့ကိုဂုဏ်ပြုတဲ့အနေနဲ့သူပြောခဲ့တဲ့မင်းတို့စစ်ဖက်နဲ့အောက်မှာငါဘရောမှဒူးမထောက်ဆိုတဲ့ဇကားကိုစာရန်တွေပိုစတာတွေလုပ်ပြီးတော့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ